ချက်မြင့်တဲ့မြောက်ပိုင်းမှာစစ်ကောင်စီတက်တဲ့ TNL တန်းတက်ကြဒီနေ့တိုက်ပွဲနဲ့နေရာဆက်ဖြစ်နေပြီးတော့ TNL ကစစ်ကောင်စီတပ်စခန်းတစ်ခုကိုထပ်မံသိမ်းယူခဲ့ကြောင်းပြောသလို MMDA ကိုကန့်တက်ကတော့လောက်ကန်မြို့အနီးကရေးပါတဲ့စစ်ကောင်စီအခြေစိုက်စခန်းကုန်းတစ်ခုကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ကနောက်ဆုံးအခြေအနေကိုတော့ကိုဝင်းခမ်းမောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တအောင် TNL ကိုကန့် MNDA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မှာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စစ်ရေးဟာ42ရက်တိုင်ကြာမြင့်လာတဲ့အထိစစ်ချိန်ရော့ကျသွားတာမရှိပဲဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီနေ့ကြောင်မဲမြို့နယ်နဲ့မိုးကုတ်မြို့နယ်အစပ်တနေရာနဲ့နမ်ခန်းမြို့တနေရာစုစုပေါင်း2နေရာမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOA ကိုပြောပါတယ်
ဟုတ်ကဲ့ဒီနေ့ကလေမိုင်းလုံးဘက်ကလေကြီးတွေမှာတိုက်ပွဲတလျာဖြစ်တယ်ဒီကြောင်မင်းနဲ့မဟုတ်နက်ဆပ်အလောက်ဖြစ်မှာနမ်ခမ်းစခန်းတည်းကုန်းပေါ့စခန်းတည်းပဲအဲဘွဲဆက်ဖြစ်တာရှိပါတယ်အဲ့ဒီနေရာပဲသတင်းတက်လာသေးတယ
်ဒီလ9ရက်နေ့ကတော့စစ်ကောင်စီရဲ့နမ်ခမ်းမြို့နယ်မိုင်းဝီတက်စခန်းနဲ့ကြောင်မင်းမြို့နယ်မိုင်းလုံးတက်စခန်းတို့ကိုသိမ်းယူခဲ့ကြောင်းလဲ TNL ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်မိုင်းအနီးမှာတော့နမ်ခမ်းမြို့နယ်ကမန်ဝီစခန်းကစနေနေ့ညစနေနေ့ခွဲလောက်ဒေစီယာမီတာရှိတယ်နောက်တနေ့ကတော့မိုင်းလုံးပေါ့ကျောင်းမဲမြို့နယ်အဲထက်ကဒီမိုင်းလုံးမြို့နယ်ခွဲမှာရှိတဲ့စခန်းတစ်ခုဒေစီယာမီတာရှိတယ်စခန်းတစ်ခုလုံးကတော့ဒီကျောင်း80 60မမစိန်ကျောင်းအနေနဲ့လည်းငယ်ဒေစီယာမီတာရှိတယ်ဒီမိုင်းဝီစခန်းမှာတော့10လောက်ရှိတယ်မိုင်းလုံးဘက်မှာတော့73လောက်ရှိတယ်။ကျန်တဲ့ခေယံရိခာရဲ့လက်မှန်ပါပေါ့စီတုံးဆောင်ရှိတယ
်။ဒီကနေ့ဖြစ်ပွားနေတဲ့စခန်းတစ်ကုန်းတိုက်ပွဲဟာနိုဝင်ဘာ9ရက်နေ့ကနန်းခမ်းမြို့မြို့လေကျောင်းကို TNL ကတင်းယူခြင်းကစလို့နေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာအခုဆိုရင်တလားတိတိကြာမြင့်လာပြီးဖြစ်ပါတယ်။မနေ့ကလည်းစခန်းတစ်ကုန်းမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကတနေ့တည်းမှာလေကျောင်းကနေ22ကြိမ်တိုက်ခိုက်ခဲ့ကြောင်း TNL သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ညတကောင်ချိန်လောက်မှာတော့လေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်နမ်ခမ်းနဲ့မိုင်းဝီချားမှာရှိတဲ့ဟိုးနာရွာမှာကလေး2ဦးအပါအဝင်လူ5ဦးသေဆုံးခဲ့ကြောင်းဒေသတွင်းလူ့ခွင့်အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ TWO တောင်အမျိုးသမီးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ည7:00နာရီမိုင်းဝီနဲ့နမ်ခမ်းကြားကဘောနောကောင်ကအုပ်စုတွေကဟိုးနာရွာမှာဘောနောနမ်ခမ်းမှာတော့ဟိုးနာရွာနဲ့ရွာရှိတယ်ဘောတမက်ဒီအောက်ခက်ကရွာဘောနောမနေ့ကအင်းကြီးနဲ့ပြတာပြတဲ့ချိန်မှာသူတို့နေတဲ့အိမ်ကိုသတိစားတော့တယ်ပေါ့နော်။အဲ့တော့မှကလေးနှစ်ယောက်ပါတယ်၊ပြီးရင်ဒီသူတို့ရဲ့အမိပါတယ်၊ပြီးရင်ဒီယောက်သားလေးတစ်ယောက်ပါတယ်၊ပြီးရင်ဒီရှင်ပါတယ်ပေါ့နော်။၅ယောက်စလုံးဆုံးသွားတယ်ပေါ့နော်
။အဲ့ဒီလေရင်ကပဲနမ်ခမ်းမြို့ရှိဘက်ဟိုခါအုပ်စုပန်တော်ရွာမှာလည်းဘုံကျဲချတာကြောင့်နေ9လုံးထိခိုက်ပျက်စီးခဲ့ကြအောင်ဆက်ပြောပါရစေ။ TWO ကကောက်ယူရရှိတဲ့စာရင်းအရထိခိုက်ဒေဆုံးသူစုစုပေါင်း293ဦးရှိကြောင်းနဲ့အဲ့ဒီထဲမှာဒေဆုံးသူကလေး20အပါဝင်103ဦးရှိနေပြီလို့ TWO တာဝန်ရှိသူကပြောပါတယ
်။ဒီနှစ်ပါဝင်ဆိုရင်တော့ဒီကျမတို့ဒီစုစုပေါင်းရထားတဲ့ဟာဆိုရင်တော့စုစုပေါင်း193ဦးရှိသွားပြီပေါ့နော်။အဲ့ဒီထဲမှာဆိုရင်တော့ဒီအသက်ဆုံးရှုံးသွားတာကတော့193ဦးရှိနေချင်းဒီစိတ်တိုင်ကရလာတော့340ပေါ့နော်။ဒီဆုံးလာတော့ဒီကလေးတက်တက်ပဲဆင်းတော့ဒီမစိဦးရှိသွားပြီပေါ့နော်ဆိုတော့ဒီနေ့ဒီသမားပြည်ရဲ့နေ့ဒီပေါ့
ကုလသမဂ္ဂလူရည်ချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှု UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်အဖွဲ့ကတစ်တုံညာနှစ်ခုစစ်စီစတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာအရက်သား95ဦးထိခိုက်ဒေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြောင်းနေရာစုခွာတိမ်းရှောင်နေသူ8000ကျော်ခန့်ရှိကြောင်းဖော်ပြထားပါတယ်ဒီဇင်ဘာ9ရက်နေ့မှာပဲ MNDA ကိုကတ်တက်ဟာလောက်ကိုင်မြို့တောင်ဘက်ကစီးရရချက်ချာကြတဲ့တာရင်တောင်စစ်ကောင်စီတပ်စခန်းကိုသိမ်းယူခဲ့ကြောင်းထုတ်ပြန်ထားပါတယ်။တာရင်တောင်ဟာလောက်ကိုင်ခြေဆိုင်ဒေသကိုကဲအေးစစ်ဌာနချုပ်ဒါကာစာနဲ့နှစ်မိုင်အကွာလောက်မှာရှိပြီးလောက်ကိုင်မြို့ကိုပေါ်စီးကစိုးမိုးတဲ့နေရာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လက်ရှိလောက်ကိုင်ဒေသရဲ့အခြေအနေကိုမေးမြန်းဖို့အတွက် MNDA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်တာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကတော့ရှမ်းမြောက်ဒေသမှာနမ်ခမ်းနဲ့လောက်ကိုင်မြို့တောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားကြောင်းဒီလ6ရက်နေ့ကသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ဖော်ပြထားတာတော့မရှိပါဘူးခင်ဗျာ။